မေရိကန်နိုင်ငံရဲ့ဝန်ကြီးဟယ်လာရီကလင်တန်ကထိုင်းနိုင်ငံရဲ့ဘေးဒုက္ခအတွက်ကြီးကြီးမားမားကူညီပေးမယ်လို့ဒီကနေ့ပြောလိုက်ပါတယ်။နိုင်ငံရဲ့ဝန်ကြီးကလင်တန်အနေနဲ့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကအရှေ့တောင်အာရှနိုင်ငံတွေရဲ့အရှေ့အာရှထိပ်သီးအစည်းအဝေးကိုအသွာထိုင်းနိုင်ငံကိုဒီကနေ့ဝင်ရောက်စင်မှာဒီအကူအညီပေးဖို့ဆင်းသင့်ရှိနေတယ်ဆိုတာကိုကြေညာမှာဖြစ်ပါတယ်။အမေရိကန်ရဲ့ထိပ်တန်းတန်တမာတူအုပ်အနေနဲ့ထိုင်းနိုင်ငံရည်ကြီးနေတဲ့ဒေသတွေကိုလည်းတွားကြည့်မှာဖြစ်ပြီးတော့ထိုင်းဝန်ကြီးချုပ်ယင်းလာရှင်နာဝါနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဝန်ကြီးကလင်တန်ရဲ့ခီးစဉ်ဟာကမ္ဘာကုလသမဂ္ဂအထွေထွေမှုချုပ်မစ္စတာဘန်ကင်မွန်ရဲ့လက်ရှိထိုင်းနိုင်ငံခီးစဉ်နဲ့လည်းကြုံကြိုက်နေပါတယ်။အထွေထွေမှုချုပ်ဘန်ကင်မွန်ကလည်းထိုင်းနိုင်ငံဝန်ကြီးချုပ်နဲ့အတူသတင်းစာရှင်းလင်းပွဲပြုလုပ်ရမှာကမ္ဘာကုလသမဂ္ဂအနေနဲ့အထိုင်းအစိုးရရဲ့ရေပိတ်ကယ်ဆယ်ရေးလုပ်ငန်းတွေကိုဝိုင်းကူပေးဖို့အသင့်ရှိနေတယ်လို့ဆိုခဲ့ပါတယ်။ထိုင်းအစိုးရရရှိတကတော့ထိုင်းနိုင်ငံကရေကြီးမှုဟာမမှန်ပြန်ကျနေပြီးတော့ဘန်ကောက်မြို့မှာတော့နှစ်ပတ်အတွင်းရေတွေပြန်ကျသွားမယ်။အများဆုံးလမ်းပန်းအဆောက်အအုံတွေကိုပြန်လည်ပြုပြင်ပေးမယ်လို့ပြောဆိုနေကြပါတယ်။